အမတ်သိန်းအုပ်ချုပ်နေတဲ့စစ်ကောင်စီကဖမ်းဆီးထားသူတွေကိုနှိပ်စက်ထားတဲ့ပုံတွေကိုထုတ်ပြန်ခဲ့ပြီးတဲ့နောက်ဒါဟာလူ့ခွင့်ရေးကိုပြောင်ပြောင်တင်းတင်းချိုးဖောက်တာဖြစ်တယ်လို့လူ့ခွင့်ရေးဆောင်ရွက်နေတဲ့သူတွေနဲ့ဥပဒေပညာရှင်တွေကပြောကြားလိုက်ကြပါတယ်။မြို့သူငယ်တွေကိုပါရုပ်ပြက်ဆင်းပြက်ဖြစ်တဲ့အထိရိုက်နှက်ထားတာဟာမြို့သူများအပေါ်အကြမ်းဖက်မှုမြောက်တယ်လို့လည်းထောက်ပြနေကြတဲ့အကြောင်းရန်ကုန်ကလာတဲ့တရင်ကိုတော့မဆုမြတ်မောင်ကပြောပြပြပါမယ်ခင်ဗျ။
စစ်အာဏာရှင်စန့်ကျင်မှုတွေရှိနေတဲ့မြန်မာနိုင်ငံမှာအာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကကိုတိလက်ရောက်ရိုက်နှက်နှိပ်စက်ထားပုံရတဲ့ဖမ်းဆီးခံထားရသူတွေရဲ့ပုံတွေကိုလူသိရှင်ကြားထုတ်ပြန်ခဲ့ပါတယ်။မုံရမျိုးကဆန္ဒပြပွဲတွေကိုဦးဆောင်သူတစ်ယောက်ဖြစ်တဲ့ကိုဝေမိုးနိုင်ရဲ့ဖူးရောင်နေတဲ့မျက်နှာနဲ့ဓာတ်ပုံတွေပေါ်ထွက်လာပြီးမကြခင်မှာပဲရန်ကုန်မြို့ရန်ကင်းမြို့နယ်နဲ့လှိုင်သာယာမြို့နယ်တို့ကဖမ်းဆီးခံလူငယ်တွေကိုရုပ်ကြက်လောက်အောင်အပြင်းထန်ရိုက်နှက်ထားတဲ့ပုံတွေကိုစစ်တပ်ပိုင်းမြောက်ရီရုပ်တံမှာတနင်္ဂနွေနေ့ကထုတ်ပြန်ခဲ့တာပါ။အဲ့လိုရိုက်နှက်ခံထားရသူတွေထဲမှာမိန့်ကလေးတွေလည်းပါနေပါသေးတယ်။ဖမ်းဆီးခံထားရသူတွေကိုနှိပ်စက်မှုအထူးသဖြင့်အမျိုးသမီးတွေကိုရိုက်နှက်နှိပ်စက်တာမျိုးတွေအထိစစ်ကောင်စီကလူ့အခွင့်အရေးချိုးဖောက်မှုတွေကိုပြောင်ပြောင်တင်းတင်းလုပ်နေတယ်လို့လူ့အခွင့်အရေးလှုပ်ရှားသူဦးအောင်မျိုးမင်းကပြောပါတယ်
။ပထမဦးဆုံးကတော့အခုလိုမျိုးဖမ်းဆီးမှုကိုယ်တိုင်ကလူ့အခွင့်အရေးချိုးဖောက်မှုပြောင်းနေပါလေ။ဘာကြောင့်လဲဆိုတော့ဒီလိုမျိုးဖမ်းဆီးရဲ့ကိစ္စတွေကဘာမှခိုင်လုံတာမရှိဘူး။ခိုင်လုံမှုမရှိဘဲနဲ့ဟိုတရားဥပဒေလုံထုံလုံနေရဖမ်းဆီးရဖို့ဒါပထမတစ်ချက်ပါပိုဆိုးသွားတာကတော့ဒီဖမ်းဆီးပြီးတော့နောက်တစ်နေ့မှာပဲချက်ချင်းရုပ်ပြက်ဆင်းပြင်းနဲ့နှိမ့်ဆက်ခံရတဲ့ပုံတွေတွေ့ရတယ်ဒါဆိုရှင်နှိမ့်ဆက်ညှင်းပန်းမှုဆိုရဲနောက်ထပ်လူခွေချိုးဖောက်မှုတစ်ခုဖြစ်ပါပြီနှိမ့်ဆက်ညှင်းပန်းမှုကိုကျွန်တော်တို့စစ်ပွဲတွင်းမှာတော့ကျွန်တော်နှိမ့်ဆက်ညှင်းပန်းမှုဖြစ်ဘူးဒါကခုနလိုမျိုးဘယ်လိုမျိုးအကြောင်းပြချက်မှဖြစ်ဖြစ်နှိမ့်ဆက်ညှင်းပန်းမှုကိုမလောက်ဆောင်ရဘူးဆိုပြီးကပါကတဝမ်းလုံးမှာဒါတွေကိုပိတ်ပိတ်တားဆီးထားတာရှိပါတယ်။အဲ့တော့နောက်ထပ်ပုံမဆိုးသွားတဲ့လူခွေချိုးဖောက်မှုတစ်ခုလို့ပြောချင်ပါတယ်။ဒီကျဲထဲမှာမိန်းကလေးတွေပါပါတယ်။မိန်းကလေးတွေပေါ်မှာခုနလိုစိတ်ပိုင်းရုပ်ပိုင်းလိမ်ပိုင်းဆိုင်ရာအကျန်းသတ်မှုတစ်ခုဖြစ်လို့ရှိရင် violence against women လို့ခေါ်တဲ့အမျိုးသမီးများပေါ်အကျန်းသတ်မှုတောက်ချက်ဖြစ်တဲ့တစ်ခုဖြစ်ပါတယ်။အဲ့တော့အခုလိုမျိုးဖြစ်တဲ့ကိစ္စတွေမှာကျွန်တော်တို့လူခွေချိုးဖောက်မှုဖြစ်တယ်လို့အမျိုးသမီးငယ်တွေကို
ဥပဒေအရရိုက်နှက်ဖမ်းဆီးပိုင်ခွင့်မရှိပေမဲ့အဒီကာလမှာဥပဒေကိုပြောလို့မရတဲ့အနေအထားမျိုးဖြစ်နေတယ်လို့ရှေ့နေတယောက်ကလည်း VOE ကိုပြောပါတယ
်။ဟုတ်ရတော့ဥပဒေကြောင့်ရတော့ဒီရိုက်နှက်ပေါ့နော်စစ်စေးပိုင်ခွင့်လည်းမရှိဘူးရိုက်နှက်ဖမ်းဆီးပိုင်ခွင့်လည်းမရှိဘူးလေနော်။ဒါပေမဲ့ဒီချိန်မှာကတော့ဥပဒေကြောင့်ရလုပ်တယ်ဆိုတာမျိုးကတော့ပြောလို့မရပါဘူးလို့နော်။အလုံးကတော့ဥပဒေကြောင့်ရကြည့်လို့နေရမျိုးကြီးမရှိပါဘူးရှင်။ကျမတို့တချို့အမှုတွေကြီးကြတော့ဟိုတိုင်းနဲ့ဆန်ထားရတာရောဒီအပေါ်သွားအောက်သွားမရှိတာမျိုးကြီးပြီးဒဏ်ဒဏ်ချက်တွေခေါင်းကွဲတာမျိုးကြီးပေါ့နော်။အဲ့လိုမျိုးကြီးရှိနေပြီးလို့ရှိရင်ဒဏ်ဒဏ်ချက်ရနေတဲ့သူတွေလည်းအထက်မှာစိတ်ကူတာခွင့်မပေးတာကြီးလည်းရှိနေ
။မြန်မာနှစ်ဆန်းတရက်နေတော့ကစစ်ကောင်စီရဲ့လူငင်းချမ်းသာခွင့်နဲ့လွတ်မြောက်လာသူတယောက်ကတော့သူ့အင်းရှင်ထောင်ထဲမှာမြင်တွေ့ခဲ့ရတာကိုအခုလိုပြောပြပါရစေ။
ဆောင်မလာနေစားတော့မရှိရဘူး။ဒါနဲ့အပြင်ကနေပါလာတဲ့ခံရတယ်ပြီးတော့ထပ်ပြီးတော့ပြင်သွားပြီးတော့ဟိုသူ့ထူတာပြီးတော့ရှိရတယ်။ဒါနဲ့ခုနကအများကြီးကြောက်ဝမ်းလျှော့ပြီးပါလာတယ်ရှိတယ်။ပြီးတော့ဟိုဂျိုင်းလိုက်ပြီးတော့ခေါင်းကွဲတာကြီးအဲ့လိုမျိုးပါလာတယ်ရှိတယ်။ဘယ်မှာပြုတ်အောင်ပြီးတော့ရောက်လာတယ်ရှိတယ်။အဲ့လိုလူတွေတော့ဟိုအင်းဆောင်ဖွေရအောင်တော့ခုခုနေထောင်ထဲမှာတော့အဲ့လိုနှိမ့်ဆက်တာပါများတော့မရှိဘူး
။ဖန်းစင်းတရားဆွဲထားသူတချို့ကိုအကျဉ်းထောင်ထဲပို့ပြီးဖမ်းချုပ်ထားပြီးလည်းတချို့ကတော့ဘယ်ရောက်နေမှမသိတာရှိသလိုတချို့ကလည်းစုံပြီးလို့မိသားစုတွေကိုအကြောင်းကြားတာမျိုးတွေရှိပါတယ်။အဲ့ဒီသူတွေကအလောင်းပြန်မရတာမျိုးတွေအထူးရှိတယ်လို့အကူအညီပေးနေတဲ့ရှေ့နေတွေကပြောပါတယ်။စစ်အာဏာတင်ထားချိန်မှာဖမ်းဆီးတရားဆွဲခံထားရသူအနေနဲ့ရှေ့နေနဲ့ပြောဆိုဆွေးနွေးပိုင်ခွင့်မရဖြစ်နေတဲ့အခြေအနေကိုလည်းဖမ်းဆီးခံရသူတွေအရေးကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေကအခုလိုပြောပြပါတယ်
။ပြန်ထုတ်လာတဲ့အခါမှာကျမတို့ကောင်းကောင်းစကားပြောခွင့်မပေးတာမျိုးတွေရှိနေတယ်ဒီရှင်းနေတယ်နဲ့ဒီအမှုတွေနဲ့စကားပြောတဲ့အခါမှာအာဒီလိုခွင့်မပြုတာကြီးပြီးလို့ရှိရင်လည်းကျမတို့အမှုစစ်တဲ့အခါမှာအမှုရဲကိုကြီးကွယ်မပေးတာလေအဲ့လိုကျမတို့ရှင်းနေတယ်ဆိုတာကဒီအမှုရဲကိုလိလခွင့်ရှိတယ်လေ OB အကြောင်းရလည်းရှိတယ်ကျမတို့အမှုစစ်တဲ့အခါကျရင်လည်းဒီအမှုရဲကိုကျမတို့လိလပြီးမှပဲစစ်ဆေးလို့ရတာပေါ့နော်အဲ့ဒီပုံမှာတို့တွေကကျမတို့ကို OD အမှုရဲကိုလိလစစ်ဆေးခွင့်မပေးတာမျိုးကြီးပေါ့နော်အလုံးစုံပြရရှိနေပြီးအမှုတွေတွေနဲ့ကျမတို့အေးအေးစစ်စစ်စကားပြောခွင့်မပေးတဲ့အေးရှိနေပြီးလို့ရှိရင်လည်း insertion ယူခွင့်မပေးရရှိနေ
မတရားဖမ်းဆီးထားသူတွေကိုချက်ချင်းလွတ်ပေးဖို့နဲ့ဖမ်းဆီးခံထားရသူတွေကစေကူတာခွင့်လိုနေသူတွေကိုကူတာခွင့်ပေးဖို့အတွက်အကူလာတမကအမေရိကန်စီဒင်စားတဲ့နိုင်ငံတကာကလည်းတောင်းဆိုထားပါတယ်စစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလတရနေ့ကစလို့ နိုင်ငံတော်ဝန်တပ်တွေပြစ်ခတ်လို့တည်ဆုံးသူဟာဧပြီလ17ရက်နေ့အထိ939ယောက်စည်ရင်းရထားပြီးနဲ့အရေးအတွက်အတိအကျကဒိဋ္ဌပုံများနိုင်တယ်လို့နိုင်ငံရေးအကျဉ်းသားများကညီစောင့်ဆောင်ရေးအသင်း AUGP ကစည်ရင်းထုတ်ပြန်ပါတယ်။ဖန်ဆီးဆိုင်ရာတို့အရေးအတွက်ကတော့3200ချက်မှနေရှိနေပါပြီရှင်။